Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2016ခုနှစ်ဇူလိုင်လ5ရက်အင်္ဂါနေ့ညနေပဲ6နာရီခွဲကနေ9နာရီထိ VOA American အသံစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ Sorry Arabia နိုင်ငံမှာလူလေးဦးသေဆုံးပြီး9ဦးထိခိုက်ဒဏ်ရာရခဲ့တဲ့မဒီနာမြို့ကတိုက်ခိုက်မှုပါဝင်နေရတော်များမှာတိုက်ခိုက်ပုံကွက်တိုက်ခိုက်မှုတွေကြုံခဲ့ရပါတယ်။ American သမ္မတလောင်းယူဝဲအတွက်ဒီနေ့မဲဆွယ်စည်းရုံးလို့ရှင်းရမှာ Democratic Party ကိုယ်စားလှယ် Hillary Clinton ကိုထောက်ခံကြောင်းပြသတဲ့အနေနဲ့သမ္မတ Barack Obama ပထမဆုံးချင်းတက်ရောက်ဖို့ရှိပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမခင်ဖြူထွေးနေတူညင်ညာပေးမှာပါ။
အင်္ဂါညနေခင်းအစီအစဉ်တွေမှာတော့နိုင်ငံတော်ရဲ့အတိုင်းအမြံပုဂ္ဂိုလ်တက်ရောက်နေတဲ့27ရာစုပင်လုံညီလာခံဖြစ်မြောက်ရေးအကျိုးပြင်ဆင်ရေးကော်မတီရဲ့လုပ်ငန်းညှိနှိုင်းအစည်းအဝေးကနေဘယ်လိုရလဒ်တွေထွက်ပေါ်လာနိုင်မှာလဲ
။အားလုံးကပါဘူး။ပါဘူး။သူတည်ထားလဲဆိုတော့27ရာစုပင်လုံတော့မဟုတ်ဘူး။ဒီတော့ဒီနိုင်ငံကြီးလာမှာတည်ထားတယ်ပြည်တော်ပေါ့။ဒါပေမဲ့
ပြည်ထောင်စုငင်းချမ်းရေးဆွေးနွေးရေးအဖွဲ့ဒါရိုက်တာဥခွန်ဆိုင်ရဲ့ပြောပြချက်နဲ့အတူအပြည့်စုံနားဆင်နိုင်ပါတယ်။ရှမ်းပြည်နယ်လာရှိုးမြို့နယ်အတွင်းအရက်သား9ဦးသေဆုံးသွားမှုအပေါ်မှာလက်တလော့စစ်ဖက်ဆိုင်ရာကဘာတွေအရေးတယူဆောင်ရွက်ပေးနေပါလဲ။ပြီးခဲ့တဲ့သတင်းပတ်အတွင်းဘာသာရေးဆိုင်ရာအဆောက်အဦတွေဖျက်ဆီးခံရတာတွေနဲ့ပတ်သက်လို့အစိုးရကဖြည့်ရှင်းပေးဖို့အတွက်အရက်ဖက်လူအဖွဲ့အစည်း20လောက်ကတောင်းဆိုခဲ့ကြပါတယ်ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေနားဆင်ရမှာဖြစ်ပါတယ်ဒီမတိုင်ခင်မှာတော့အခုအရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးတို့ကပြောပြပါမယ်ရှင
် Sorry Arabia နိုင်ငံမှာလူလေးဦးသေဆုံးပြီး9ဦးထိခိုက်ဒဏ်ရာရခဲ့တဲ့မွတ်စလင်တွေထွတ်မြတ်ထားရမဒီနာမြို့ကတိုက်ခိုက်မှုပါဝင်နေရာတော်များမှာဒဏ္ဍာရီတွေကအသေခံပုံခွက်တိုက်ခိုက်မှုတွေကြုံခဲ့ရပါတယ်မဒီနာမြို့ကပောက်ကွဲမှုကတော့အစ္စလမ်ဘာသာဝင်တွေကိုးကွယ်တဲ့တမန်တော်မိုဟာမက်ကိုမြို့နယ်ရဲ့ဗလီရဲ့အပြင်ဘက်စစ်ဆေးရေးခိတ်အနီးမှာဖြစ်ပွားခဲ့တာပါတိုက်ခိုက်သူကလူကြုံရေးရာရှိတွေနဲ့ထိတ်တဲရင်ဆိုင်တွေ့ခဲ့ရတာကသူ့ကိုယ်သူအသေခံပောက်ခွဲလိုက်တာလို့လဲ Sorry ပြည်ထရေးဝန်ကြီးဌာနကပြောပါတယ်မွတ်စလင်တွေရဲ့ရမဒန်ဥပုသ်ကာလဒီသတင်းပတ်တဲ့ကုံဆုံးမှာဖြစ်တဲ့အတွက်တမန်တော်ဗလီမှာလူစီကားနေချိန်မှာပဲပောက်ကွဲမှုနဲ့ကြုံခဲ့ရပါတက်ခိုက်မှုအတွက်ဘသူကမှတော့သူတို့လက်ချက်ဆိုပြီးကြီးညာတာမျိုးတော့မရှိသေးပါဘူး Sorry Arabia ရှိပိုင်းမှာရှိတဲ့ Cardiff မြို့ကရှီယာဗလီတစ်ခုမှဖြစ်ခဲ့တဲ့အသေခံဘုံခွဲတက်ခိုက်မှုကိုလည်းအာနာဘယ်နေစုံစမ်းနေပါတယ်တက်ခိုက်မှုတွင်တည်ဆုံးသူအလောင်း၃လောင်းကအဆအနာတွေကိုတွေ့ရှိရကြောင်းလည်းပြည်ထောင်ဝန်ကြီးဌာနကပြောပေမဲ့ဘသူပဲဝါဆိုတာကိုတော့ထုတ်ဖော်မပြောပါဘူးဒီလနေ့ကတက်ခိုက်မှုတွေနဲ့နိုင်ငံနောက်ပိုင်းမှာရှိတဲ့ဂျေရာမြို့က American Council ဝင်ရုံးနီးပောက်ကွဲမှုကတော့ထမအောင်ဖြစ်ပါတယ်ကောင်စစ်ဝင်ရုံးဤတက်ခိုက်မှုမှာတော့မဒီနာမြို့မှာလိုရဲ့လုံချုံရဲအနာဘယ်နေကမတင်ကားလို့ချင်းကတ်တဲ့အချိန်မှာအသေးခံဘုံခွဲခဲ့တာဖြစ်ပါတယ်တက်ခိုက်မှုကြောင့်လုံချုံရဲဝန်ထမ်း2ဦးအနှဲငယ်ဒဏ်ရာရပြီးတန်ယုံဝန်ထမ်းတွေတော့အထိကိမ့်မရှိဘူးလို့လေကောင်စစ်ဝင်ရုံးကသတင်းထုတ်ပြန်ခဲ့ပါတယ်
အီရန်နိုင်ငံရဲ့အသေးဆုံးခရီးတစ်ခုဖြစ်တဲ့ဘက်ဒတ်ဟာတခြားဒေသတွေထက်လူဦးရေအများဆုံးရှိတဲ့နေရာတစ်ခုဖြစ်တယ်လို့လက်နက်ကိုင်အကြမ်းဖက်မှုတွေနဲ့အကြမ်းဖက်လှုပ်ရှားမှုတွေကြောင့်လူအသေးပြောက်အများဆုံးရှိနေတဲ့နေရာလည်းဖြစ်ပါတယ်။ကုလသမဂ္ဂရဲ့စာရင်းအရအီရန်နိုင်ငံမှာပြီးခဲ့တဲ့လအတွင်းသေဆုံးသူအရက်သား382ယောက်ရှိတဲ့အထက်မှာ239ယောက်ဟာဘက်ဒတ်မြို့မှာသေဆုံးခဲ့တာပါ။ဒီပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကပဲအသေးခံပုံခွဲသူတူကဘက်ဒတ်မြို့မှာကားပုံးထောင်ဖောက်ခွဲလို့လူပေါင်း195ယောက်ထက်မနည်းသေဆုံးခဲ့ရပြီးတော့200လောက်ထိခိုက်ဒဏ်ရာရခဲ့တာကြောင့်ဒီလအတွက်သေဆုံးမှုနှုန်းကပိုပြီးတော့တောင်များလာအောင်မှာဖြစ်ပါတယ်။အီရန်နိုင်ငံထဲမှာအမေရိကန်တပ်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့2003ခုနှစ်ကစလို့ဘက်ဒတ်မြို့တော်မှာအဆိုးအဝါဆုံးဖြစ်ခဲ့တဲ့ကာရတာရက်ကွက်တိုက်ခိုက်ခံရတဲ့နေရာမှာရှာဖွေကယ်ဆယ်ရေးလုပ်သားတွေကပျောက်ဆုံးနေသူတွေကိုလိုက်လံရှာဖွေနေဆဲဖြစ်ပါတယ်။ဒီဘုံခွဲတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့အိုင်အက်စ်သွေးကြတွေကပြောထားပြီးတော့ရှီယာမွတ်စလင်တွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့ဆိုပါတယ်။မွတ်စလင်တို့ရဲ့ဘာသာရေးအရမြင့်မြတ်တဲ့ရမဒန်ဥပုလကုံဆုံးကံဒီအချိန်ဖြစ်တာကြောင့်အစမ်းဖတ်မှုတွေနည်းပါးသွားဖို့ယူရိုနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဂျန်ကူဘစ်ကမျှော်လင့်နေတဲ့အကြောင်းပြောဆိုလိုက်ချိန်မှာပဲအခုတိုက်ခိုက်မှုဖြစ်တာပါရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံကအစိမ့်မြစ်စားတောက်ဆိုင်တစ်ခုမှာအစွန်ရောက်သမားတွေတပ်ဖြတ်တာခံခဲ့ရတဲ့ဂျပန်နိုင်ငံသား9ယောက်ရဲ့အလောင်းတွေနေရက်ပြောင်းရောက်လာချိန်မှာပဲဂျပန်နိုင်ငံရဲ့ဝန်ကြီးဖူမီယိုကီရှိဒါကသူ့အနေနဲ့အကြီးအကျယ်ဝန်ထမ်းမိတယ်လို့အမျက်တော်လာလဲထွက်မိတဲ့အကြောင်းဒီကနေ့ပဲပြောဆိုလိုက်ပါတယ်
။残虐非道なまテロによって尊い命を奪われ
ရစချင်းချုပ်ပြီးကြီးတယ်လွန်လာတဲ့အကျံဖက်ဝါရကြောင့်တမိုးရှိတဲ့တက်တွေဆုံးရှုံးခဲ့ရပြီးအဖြစ်ဆိုးနဲ့ဆုံးသက်ခဲ့ရတဲ့ပေါ်အလွန်အမင်းခံစားမိတဲ့အကြောင်းဂျပန်နိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်တာပါဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်မြို့တော်မှာစနေနေ့ကတည်ဆုံသွားခဲ့တဲ့ရဲတပ်ဖွဲ့ဝင်2ယောက်နဲ့တစားကန်20ရီနဲ့ဂျပန်နိုင်ငံသားတွေလည်းပါဝင်ခဲ့တာပါဒီလိုတက်ခတ်မှုမျိုးတွေနောက်ထပ်မကျော်အောင်နိုင်ငံတကာအတန်းဝိုင်းနဲ့အတူကြိုးပမ်းသွားမယ်လို့လည်းဂျပန်နိုင်ငံရဲ့ဝန်ကြီးကကတိပြုခဲ့ပါတယ် ဘင်္ဂလားဒေ့ရှ်လုံခြုံရေးတပ်ဖွဲ့တွေကတော့တက္ကသိုလ်ကစားတောက်ဆိုင်ကိုစီးနင်းတက်ခိုက်ခဲ့သူတွေက6ယောက်ကိုအသေးဖမ်းဆီးခဲ့ပြီးစီးနင်းတက်ခိုက်မှုဆက်လက်ကျူးလွန်ခဲ့သူနောက်တူကိုအရှင်ဖမ်းမိရဲ့အကြောင်းလုံခြုံရေးအာဏာပိုင်တွေကအစောပိုင်းမှာပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအသေးမိသူတွေထဲမှာတယောက်ဟာစိုက်မှာအလွတ်လုံနေတဲ့သူဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းအစ်မင်းရဲရရေးတယောက်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။တစားကန7ယောက်ကိုကယ်တင်နိုင်ခဲ့ပြီးဒီထဲက9ယောက်ကိုဆက်လက်ထိန်းသိမ်းထားပေမဲ့ဒီလူတွေကိုမတင်ကားလို့လားတက်ခိုက်မှုနဲ့ပတ်သက်ပြီးလို့ပိုပြီးသေးစိတ်တည်နေအောင်မင်းမြန်းကျင်လို့လားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့အကြီးအကဲကတော့စစ်သွေးကြွအဖြစ်တန်ရရှိသူလူတူပါဝင်လူ2ယောက်ကိုစစ်ဆေးနေတယ်လို့တင်းနေလာနေကပြောဆိုခဲ့တာပါ။စစ်ဆေးမင်းမြန်းခံနေရတဲ့လူ2ယောက်ဟာတစားကနေတည်းကလားဆိုတာကိုတော့ရဲတပ်ဖွဲ့အကြီးအကဲကပြောဆိုဖို့ညှင်းဆန်ပေမဲ့ဒီလူတွေကိုဒဏ်ရာရတွေ့ဆေးရုံမှာကုသမှုပေးနေရတယ်လို့လည်းပြောဆိုခဲ့ပါတယ်။
နေအောင်ကြီးဆွေးရင်တို့အာဂါသာရင်ဂျူနိုဟာခီးကီလိုမီတာတန်ပေါင်း 2,800 အထိ9နှစ်ကြာချိန်ယူသွားခဲ့ပြီးတဲ့နောက်အခုအခါမှာတော့ဂျူပီတာချူကိုစပြီးတော့ပတ်နေပါပြီ။အမေရိကန်အာဂါသာအေဂျင်စီ NASA ရဲ့အာဂါသာစူးစမ်းလေ့လာရေးရင်ဂျူနိုဟာဂျူပီတာချူရဲ့ဆွေးငင်အားကိုလိုက်ပြီးဂျူပတ်လမ်းကြောင်းထဲမှာစတင်လက်ပတ်နိုင်အောင်လိုအပ်တဲ့အချိန်ကိုလျှော့ချဖို့အတွက်တနင်္လာနေ့နောက်ပိုင်းတွင်ကသူ့ရဲ့အင်ဂျင်ဆက်စပြီးတော့လဲတာပါ။35မိနစ်ကြာအချိန်ယူပြီးဂျိုဘက်လမ်းကြောင်းလေးကိုအအောင်မြင်မြင်ဆင်းသက်နိုင်ခဲ့တဲ့ဆိုရဲအချက်ပြသတိပေးချက်လက်ခံရရှိချိန်မှာတော့ကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့ NASA ရဲ့ Jet Engine အသုံးပြုဆင်းသက်ဆန်းသက်စခန်းစခန်းထဲမှာဒီအခုစီမံကိန်းအောင်မြင်ဂျိုဘက်ကကြသူတွေဝမ်းသာအားရအောင်ဝဲခံခဲ့ကြတာပါ။နေကနေ၅ခုမြောက်နေရာမှာရှိပြီးတော့နေဆက်ကြဝလာစနစ်ထဲမှာအကြီးဆုံးဂျိုဖြစ်တဲ့ဂျူပီတာဂျိုကိုအာကာသယာဉ်ဂျူနိုကတစ်စင်လှပေါင်း20ကြာအချိန်ယူလေ့လာသွားမှာပါ။နေဆက်ကြဝလာစနစ်တိစောက်ပုံကိုသိပ္ပံပညာရှင်တွေလည်လာသိရှိနိုင်ဖို့နဲ့တိမ်တွေဖုံးနေတဲ့လေတုအောက်ခြေမှာမာကျောတဲ့မြေပြင်တစ်ခုရှိနေမလားဆိုတဲ့လက္ခဏာတွေကိုရှာဖွေတွေ့နိုင်ဖို့အတွက်အခုလိုဂျူနိုအာကာသယာဉ်ကိုဆေးလွတ်တာပါ။ပန်ကာလိုပုံစံရှိတဲ့ဒီအာကာသယာဉ်ကိုတော့ကွန်ပျူတာနဲ့အဓိကထိန်းချုပ်ပါတယ်။အလွန်မင်းစူးရှတဲ့ရောင်ကြီးကြောင့်အထိကမခံတဲ့ပစ္စည်းကိရိယာတွေမပြတ်စီရလေအောင်အကာအကွယ်လုပ်တိစောက်ထားတဲ့လက်မဝက်လောက်ထူတဲ့တိုက်တေနီယံနံရံတွေထဲမှာလျှက်စစ်ပစ္စည်းတွေကိုထည့်ထားတာပါ။ဂျူနိုအာကာသယာဉ်ဟာဂျူပီတာဂျိုကိုအရောက်သွားနိုင်တဲ့ဒုတိယမြောက်အာကာသယာဉ်ဖြစ်ပြီးတော့ပထမဆုံးသွားခဲ့တဲ့ဂယ်လီလီယိုအာကာသယာဉ်ကတော့1995ခုနှစ်ကနေ2003ခုနှစ်အထိဂျူပီတာဂျိုကိုလည်ပတ်ခဲ့တာဖြစ်ပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565ဆိုင်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်သမ္မတလောင်းရွေးပွဲအတွက်ဒီကနေ့မဲဆွယ်စည်းရုံးလှုပ်ရှားကြမယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်မှာဒီမိုကရက်တစ်ပါတီကိုယ်စားလှယ်ဟီလာရီကလင်တန်ကိုထောက်ခံကြောင်းပြသတဲ့အနေနဲ့သမ္မတဘရက်ကိုဝါမှပထမဆုံးကျင်တက်ရောက်မှာဖြစ်ပါတယ်။ပြန်ပြက် Republican Party ကဂရီဂျိုသတိတော်နဲ့ Trump ကတော့ပြည်နယ်မျိုးတော် rally မှာညနေပဲကျင်းပမယ့်အခမ်းအနားအတွင်းမင်းငွန်းပြောကြားမှာပါ။ rally မျိုးနဲ့ကီလိုမီတာ200အကွာမှာရှိတဲ့ Charlotte မြို့မှာနိုင်ပိုင်းဆော့ပြီးကျင်းပမယ့် Democratic Party ရဲ့စည်းရုံးလှုပ်ရှားမှုမှာတော့သမ္မတဝါမကသူ့ရဲ့ပထမတစ်ချိန်သမ္မတသက်တမ်းလင်းနေမှာနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ဦးတဲ့ Clinton နဲ့တူတက်ရောက်မှာဖြစ်ပါတယ်။ဝန်ကြီးအောင် Clinton ကတော့ပြီးခဲ့တဲ့လတည်းမှာတုန်းကသူ့ကိုထောက်ခံကြောင်းတရားဝင်ပြောဆိုခဲ့ပေမဲ့ပြောဆိုခဲ့တဲ့သမ္မတဥပမာရဲ့ဗီဒီယိုမှတ်တမ်းနဲ့တူစီယွန်ခီအတူထွက်ဖို့မျှော်လင့်ဆောင်စားနေတဲ့အကြောင်း Twitter Internet လူမှုကွန်ရက်မှာသတင်းစကားပါခဲ့တာပါ။လွန်ခဲ့တဲ့ရှင်းနှစ်တုန်းကတော့ Democratic Party ရဲ့သမ္မတလောင်းဖြစ်ဖို့သူတို့အကြိမ်နဲ့ရှင်ပြန်ခဲ့ပူးပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာပါတီကိုစားပြုသမ္မတလောင်းဖြစ်လာရက Republican Party ကိုလည်း John McCain နဲ့ရှင်ပြန်ခဲ့ရတဲ့ဥပမာအတွက်လည်း Clinton ကစီယွန်လှူရှာပေးခဲ့ပူးပါတယ်။အခုကမှတော့သမ္မတရာထူးကို Democratic Party ကဆက်ထိန်ထားနိုင်မှုနဲ့သူ့အစိုးရရဲ့မူအရေးကိုဆက်လက်ကျင့်သုံးနိုင်မှုရည်ရွယ်ပြီးသမ္မတဥပမာကဝန်ကြီးအောင်ကလင်တန်အတွက်စီယုံပေးနေတာပါ။သမ္မတတာဝန်ထမ်းဆောင်မှုနဲ့ပတ်သက်လို့လူလူချမ်းမှာလက်ခံသဘောကျတဲ့နှုန်းလွန်ခဲ့တဲ့၄နှစ်အတွင်းမှာအမြင့်ဆုံးအခြေအနေကိုရောက်နေချိန်မှာပဲသမ္မတဥပမာကဝန်ကြီးကလင်တန်ကိုထောက်ခံကြောင်းဝန်ကြီးအောင်ကလင်တန်ကိုထောက်ခံကြောင်းကြေညာခဲ့တာပါ။ဒါပေမဲ့လည်းပြန်ပြက် Republican Party ကအင်ချမ်းမြေလုံခြုံရေး Trump ကတော့သမ္မတဥပမာအမေရိကန်သမ္မတတပိုင်းမှာအညံ့ဆုံးသမ္မတဖြစ်တယ်ဆိုပြီးပြီးခဲ့တဲ့မေလထဲမှာတော့ပဲဝေဖန်ထားပါတယ်။
EU ထဲကနေ UK နိုင်ငံနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တာရဲ့နောက်ဆက်တွဲကြက်တွေကတော့အရှေ့ဥရောပနိုင်ငံတွေကိုပြန့်နှံ့နေပါတယ်။ UK ရဲ့ဆုံးဖြတ်ချက်ဟာရွှေ့ပြောင်းနေထိုင်သူတွေနဲ့ပတ်သက်တဲ့ EU ရဲ့မူဝါဒတွေကိုဆန့်ကျင်တဲ့သူတို့ရဲ့လှုပ်ရှားမှုတွေကိုအားကောင်းစေတယ်လို့အရှေ့ဥရောပကအမျိုးသားရေးလှုပ်ရှားသူတွေကပြောနေကြတာပါ။ဥရောပရောက်ဒုက္ခသည်တွေကိုဟန်ဂေရီနိုင်ငံအပါအဝင်တခြားဥရောပအဖွဲ့ဝင်နိုင်ငံတွေအနေနဲ့မဖြစ်မနေမျှဝေလက်ခံဖို့ဖိအားပေးခံထားတဲ့ဒီဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲရဲ့အချိုးကျလက်ခံရေးအစဉ်အဆက်ကိုပယ်ချသင့်မသင့်လူလူဆန္ဒခံယူပွဲတရက်ကိုလာမယ့်ရက်ပိုင်းလပိုင်းတွေအတွင်းမှာဒီဟန်ဂေရီနိုင်ငံမှာကျင်းပဖို့စီစဉ်နေပါတယ်။ ဒီကိစ္စကဟန်ဂရီနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့ဆိုင်တဲ့ကိစ္စဖြစ်တဲ့လူရည်ရဲ့ဆန္ဒမဲဟာဟန်ဂရီနိုင်ငံရဲ့ဒီလိုအချုပ်အခြာပိုင်ဆိုင်မှုအပေါ်မှာဆုံးဖြတ်ရတည်နိုင်မဲ့အခွင့်အလမ်းတစ်ရပ်ဖြစ်တယ်လို့ဟန်ဂရီဝန်ကြီးချုပ်ဗစ်တာအော်ဘန်ကပြောပါတယ်EU ရဲ့ဒုက္ခသည်အချို့ကျလက်ခံရေးအစီအစဉ်ကိုစန့်ကျင်တဲ့လူမှုဆန္ဒခံယူပွဲအလွယ်တကူအောင်မြင်နိုင်တယ်လို့သုံးသပ်သူတချို့ကလည်းခံမှန်းပြောဆိုကြပါရရှင်
။ပြည်သူနိုင်ငံပါရီမြို့မှာပြီးခဲ့တဲ့နှစ်ထဲအကြမ်းဖက်တိုက်ခတ်မှုတွေကိုစုံစမ်းစစ်ဆေးခဲ့တဲ့လွတ်တော်စုံစမ်းရေးအဖွဲ့ကနိုင်ငံတော်အဆင့်အကြမ်းဖက်တိုက်ဖြတ်ရေးအေဂျင်စီတခုတည်ထံဖွဲ့စည်းဖို့တိုက်တွန်းလိုက်ပါတယ်။လွတ်တော်စုံစမ်းရေးကော်မရှင်ရဲ့အင်္ဂါနေ့ကထုတ်ပြန်လိုက်တဲ့အကြံပြုတိုက်တွန်းချက်40နီးပါးမှာအမျိုးသားထောက်လှမ်းရေးလုပ်ငန်းတွေပြန်လည်ဖွဲ့စည်းရေးအစီအစဉ်ကိုထည့်သွင်းခဲ့တာပါ။ပြည်သူနိုင်ငံကတီယိုဇာရီကိုရေးသားဖော်ပြတဲ့ရှာလီအက်ပတိုမဂဇင်းတိုက်မှာလူ12ယောက်သေဆုံးခဲ့ရတဲ့ပြီးခဲ့တဲ့နှစ်ဇန်နဝါရီလ9ရက်နေ့ကတိုက်ခိုက်မှုတွေကိုမကျူးလွန်ခင်လပိုင်းလုံးမှာတိုက်ခိုက်မှုကျူးလွန်ခဲ့သူစိုက်ကိုဝါချီနဲ့ရှာရက်ကိုဝါချီရဲ့ညီကို2ယောက်ကိုပြည်သူထောက်လှမ်းရေးတွေမျက်ခြေပြတ်ခဲ့တာကိုလည်းစုံစမ်းစစ်ဆေးရမှာတွေ့ရှိခဲ့ပါတယ်။ရှာလီအက်ပတိုမဂဇင်းတိုက်ပြင်ဘတ်တာကလမ်ကဝဲခန့်မှအောက်စားယုံတီယုံနဲ့စားတောက်ဆိုင်ဘားတွေတော်တော်များများမှာတိုက်ခိုက်မှုတွေကိုစီစဉ်တကျလုပ်ခဲ့တာတွေကိုဆယ်လကြာစုံစမ်းစစ်ဆေးခဲ့ပြီးမှတော့စုံစမ်းရေးကော်မရှင်ဥက္ကဋ္ဌဂျော့ချ်ဖန်နာကအကြမ်းဖက်ခံရမှုဟာတစ်ကမ္ဘာလုံးအတိုင်းအတာနဲ့ထောက်လှမ်းရေးမှာအားနည်းချက်တွေရှိနေတာကိုပြသရရောက်တယ်လို့လည်းပြောဆိုခဲ့တာပါ။ပြည်သူနိုင်ငံကတိုက်ခိုက်မှုနှစ်ခုအတွင်းမှာတော့လူပေါင်း149ယောက်ထိလည်းသေဆုံးခဲ့တာဖြစ်ပါတယ
်။အင်္ဂါနေ့ညနေပိုင်းနောက်ဆုံးရဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ပြူထွေးတို့ကြေညာပေးခဲ့တာပါ။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်ရှင်။နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီလုပ်ငန်းညှိနှိုင်းအစည်းအဝေးကိုဒီကနေ့တက်ရောက်ခဲ့ပြီးညီလာခံနဲ့ပတ်သက်လို့မူဝါဒလက်ညွန်ချက်၄ရပ်ကိုအဓိကဆွေးနွေးခဲ့ပါတယ်။ဒီမူဝါဒ၄ရပ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ရေးကိုအလေးထားဆွေးနွေးခဲ့တာကြောင့်ညီလာခံဟာသတ်မှတ်ထားတဲ့ဩဂုတ်လကုန်မတိုင်မီမှာမျက်မျက်ဆက်ဆံကျင်းပနိုင်ပွဲရှိနေပါတယ်။ဒီသတင်းကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပါမယ်ရှင်။
ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြည့်စုံရေးကော်မတီလုပ်ငန်းညှိနှိုင်းအစည်းအဝေးကိုဒီလ3ရက်နေ့ကနေ6ရက်နေ့အထိနေပြည်တော်မှာကျင်းပနေရမှာတတိယမြောက်နေ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပါဝင်တက်ရောက်ပြီး3နာရီကြာအပြန်အလှန်ညှိနှိုင်းဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအရင်လ28ရက်နေ့ကဒေါက်တာဆန်းစုကြည်နဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့ဆွေးနွေးညှိနှိုင်းထားတဲ့အတိုင်း27ရာစုပင်လုံကိုဩဂုတ်လမကုန်မီကျင်းပနိုင်ရေးကိုဆွေးနွေးခဲ့တာဖြစ်ပါတယ်။ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြည့်စုံရေးကော်မတီအတွင်းရေးမှဦးလာမောင်ရွှေကဒီကနေ့အချက်၄ချက်အပေါ်မှာအဓိကဆွေးနွေးခဲ့ကြောင်းအခုလိုပြောပါတယ
်။အဓိကတော့ဒီနေ့ကျွန်တော်ခေါင်းစဉ်၄ခုဆွေးနွေးရတယ်ခင်ဗျာ။ဒီညီလာခံကိုကျွန်တော်တို့ကျင်းပနိုင်မှုအတွက်လိုအပ်တဲ့အစိုးရဘက်ခြမ်းအားတွေဆွေးနွေးရတယ်။နံပါတ်1ကတော့ဒီညီလာခံကိုကျွန်တော်တို့ဒီဖိတ်ခေါ်ထားတယ်ကျွန်တော်တို့ဘက်ကပြင်ဆင်တာတွေပေါ်မှာသူ့အနေနဲ့ဆွေးနွေးပြီးတော့ကျွန်တော်တို့ဒီမှတ်ချက်နဲ့ပေါ့နော်လမ်းညွှန်မှုပေးတယ်တတိယကတော့ဒီညီလာခံမှာလက်မှတ်ထိုးတဲ့သူရောမထိုးတဲ့သူရောဒီပါဝင်နိုင်ဖို့အတွက်လုပ်ငန်းအစဉ်တွေကိုကျွန်တော်တို့ဆွေးနွေးပြီးတော့ဟိုကတော့ပေးတာရှိတယ်နံပါတ်4ကတော့ကျွန်တော်တို့ process တစ်ခုလုံးနဲ့ပတ်သက်တဲ့ဆွေးနွေးချက်တွေပေါ့နော်ဒီ၄ခုကိုကျွန်တော်ဒီမှာဒီနေ့ဆွေးနွေးတာရှိပါတယ်
အထူးသဖြင့် NCA လက်မှတ်မြေထိုးသေးတဲ့အဖွဲ့တွေအားလုံးပါဝင်ရေးအတွက်ဆွေးနွေးညှိနှိုင်းတာတွေရှိခဲ့တယ်လို့လည်းဆက်ပြီးပြောပါတယ်
။အထူးသဖြင့်တော့လက်မှတ်မြေထိုးတာရတဲ့သူတွေပါဝင်လာနိုင်ဖို့တော့အဓိကအသေးထားပြီးတော့ကျွန်တော်ဆွေးနွေးကြတာရှိပါတယ်။ဆိုတော့ပထမအဆင့်ကတော့ကျွန်တော်တို့လက်မှတ်ထိုးစီဆွေးနွေးမထိုးစီဆွေးနွေးဖရင်ဝါ့ရီဗျူးလုပ်တဲ့ကိစ္စနဲ့ဒီဖရင်ဝါ့ကို draft ပေါ့လေစာတမ်းရေးတဲ့ကိစ္စတွေမှာတော့အားလုံးပါဝင်ခွင့်ကျွန်တော်တို့ပြုခွင့်ဆိုတာတော့ငကိုအမှတ်ထိုးတာပဲပေါင်းစုံရှင်းပြရောကျွန်တော်တို့အစိုးရဘက်မှာရောဒါသဘောတူပြီးဖြစ်တော့ဒါဆက်သွားနေမှာပါပဲ။ကျန်တဲ့ကိစ္စရပ်တွေကိုတော့အဲ့ဒီကျွန်တော်တက်ရောက်လာပြီးတဲ့အခါမှာဆက်ပြီးတော့အနှိမ့်နှိမ့်ဆောင်ရွက်ဖို့တော့ရှိပါပဲ
။လောလောဆယ်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုအဖွဲ့ရှင်းပြကလက်မှတ်ရေးထိုးထားပြီးကျန်73ဘွဲ့အနက်က10ဘွဲ့ကို political framework ကိုနိုင်ငံရေးမူပေါင်းပြန်လည်သုံးသပ်ရေးနဲ့မူကြမ်းရေးဆွဲရေးမှာပါဝင်ဖို့ညှိနှိုင်းထားပြီး၃ဘွဲ့ကိုတော့ဆက်လက်ဆွေးနွေးဖို့ရှိနေတာဖြစ်ပါတယ် 21 ရာစုပင်လုံကိုကျင်းပရမှာတကြိမ်တည်းအပြီးအပြက်ကျင်းပမှာမဟုတ်ပဲ UBDJC ခေါ်ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးရေးပူးတွဲကော်မတီဆုံးဖြတ်ချက်နဲ့၄လတကြိမ်သို့မဟုတ်၅လတကြိမ်ကျင်းပသွားဖို့ရှိနေတာဖြစ်ပါတယ်ဒီကနေ့ညနေပိုင်းမှာတော့လက်ရှိဆွေးနွေးထားတဲ့အချက်တွေကို21ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီအတွင်းမှဆက်လက်ဆွေးနွေးပြီးမနက်ဖြန်မှာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့ကိုရှင်းလင်းသွားဖို့ရှိနေပါတယ်လက်နက်ကိုင်အဖွဲ့၈ဖွဲ့ကတော့ဒီကနေ့ကျင်းပတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့အကျိုးပြင်ဆင်ရေးကော်မတီဆွေးနွေးပွဲကိုတက်ရောက်တာမရှိပါဘူးလက်ရှိဆွေးနွေးမှုအနေအထားအရ21ရာစုပင်လုံကိုတတ်မှတ်ရအတိုင်းကျင်းပနိုင်မယ်လို့မျှော်လင့်ကြောင်းလဲဦးလာမောင်ရွှေကသုံးသပ်ပါတယ်
ကွာတော့ပို့ပြီးတော့အစီအဟုံမြန်လာတဲ့အတွက်ဒီသမတ်တဲ့ရက်မှာဒီလာကကျင်းသွားနိုင်တယ်အတယောက်တဲ့သူတွေလည်းရှင်ကြည်သွားမယ်လို့ယူဆပါတယ
်ပြည်တော်စုငြိမ်းချမ်းရေးနဲ့ဆွေးနွေးရေးအဖွဲ့ဒါရိုက်တာဦးခွန်ဆိုင်ကဒီလာအတွင်းမှာပြည်တော်စုငြိမ်းချမ်းရေးညီလာခံကျင်းပရေးအတွက်အဖွဲ့အစည်းအသီးသီးကကြိုးပမ်းနေတာကိုတွေးရှိရကြောင်းပြောဆိုပြီး21ရာစုပင်လုံပါအဖွဲ့အစည်းတွေအားလုံးပါမပါဆိုတာကတော့တိုင်းသာလက်နက်ကိုင်အဖွဲ့တွေအားလုံးတက်ရောက်မဲ့မိုင်ဂျန်ယန်ထိပ်သီးညီလာခံကဆုံးဖြတ်ပွဲရှိကြောင်းသုံးသပ်ပါတယ်
။ဒီအစည်းအဝေးတွေကညာဒီပြည်စုံပွဲတွေကဆက်တိုက်ပုံတော့ဖြစ်နေတာကတော့အားလုံးကပါဟိုပါဘူးသူကြည့်ထားလဲဆိုတော့မဖြစ်ပြရသူပင်လုံးတော့မဟုတ်ပြည်တော်စုညီလာခံညီလာခံကိုကြည့်ထားပြည်တော်ပေါ့ဗျာ။ဒါပေမဲ့ပါမယ်မပါဘူးဆိုတော့ဒီဖြစ်မလဲလို့မေးကြည့်တဲ့အခါကျတော့မိုင်ဂျန်ယန်ညီလာခံမှာအဆုံးဖြတ်ပြီးမှာပဲဆိုတော့
NCA လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့ရဲ့အစည်းအဝေးနဲ့ NCA လက်မှတ်ရေးထိုးသေးတဲ့အဖွဲ့ကထိပ်သီးခေါင်းဆောင်တွေနဲ့ဒေါန်ဆန်းစုကြည်တို့ရဲ့အစည်းအဝေးတွေကိုဒီလဒုတိယပတ်လောက်မှာကျင်းပဖို့ရှိနေပြီးမိုင်းဂျာယန်ထိပ်သီးညီလာခံကတော့ဒီလနောက်ဆုံးပတ်လောက်မှာကျင်းပဖို့ရှိနေတာဖြစ်ပါတယ
်21ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီရဲ့ညီနိုင်ဆွေးနွေးပွဲတွေကြောင်းကိုမိုးစောပြောပြသွားတာပါအခုရှမ်းပြည်နယ်ဘက်ကအရက်သားတွေတည်ဆုံမှုဘက်ကိုအလှည့်ပေးပါရစေရှင်ရှမ်းပြည်နယ်လာရှုမြို့နယ်အတွင်းကမိုင်းရော်ဒေသခံရွာသား9ဦးတို့ရဲ့တန်တရားဖြစ်ပွဲတည်ဆုံမှုအတွက်ဖြစ်မှန်ကိုအမြန်ဆုံးဖော်ထုတ်ရေးယူပေးဖို့တိုင်းရင်းသားအရက်ဖက်အဖွဲ့အစည်းတွေကတောင်းဆိုခဲ့ကြပါတယ်။အခင်းဖြစ်ပွားရာကျေးရွာကိုဒေသခံတပ်မတော်ခေါင်းဆောင်တွေလာရောက်တွေ့ဆုံခဲ့ပြီးထောက်ပံ့ကြေးငွေအပြင်နောက်မှတပ်မတော်အနေနဲ့ဒီလိုအဖြစ်မျိုးမကျူးလွန်မိအောင်ထိန်းသိမ်းပေးပါမယ်လို့ပြောခဲ့တဲ့အကြောင်းဒေသခံတအူးကပြောပါတယ်။ရှမ်းပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်ခံရတဲ့ဖြစ်စဉ်နဲ့တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေတွေကိုထိုင်းအခြေဆိုင် VOE သတင်းတောက်ကိုနိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်မိုင်းရော်ဒေသခံရွာသား9ဦးသေဆုံးခဲ့တဲ့ပုံမှာအဖြစ်မှန်ကိုဖော်ထုတ်ပေးဖို့အတွက်ရှမ်းကချင်ပလောင်အရဖက်လူမှုအဖွဲ့အစည်းတွေကနေကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တဲ့အကြောင်းကိုတော့တောင်းကြောင်းသားလူငယ်များဖွဲ့ခေါင်းဆောင်မိုင်းမျိုးအောင်ကအခုလိုပြောပါတယ်။
တိုင်းကဒီကပြည်သူတွေကိုမြန်မာတပ်မတော်ကနေမှာရေးရစစ်ဆက်ဖြစ်နေတဲ့အပိုင်းနဲ့ပတ်သက်ပြီးမှကျွန်တော်တို့ဒီရေရှည်မှာဒီတိုင်းသားနဲ့တပ်မတော်ကြားမှာအဲ့လိုမျိုးယုံကြည်မှုတွေကပုံမှန်ရော့ရဲလာပြီးတော့မှငင်းချမ်းရေးကိုထိခိုက်နိုင်တဲ့အပိုင်းကျွန်တော်ဆိုရင်တော့ဗောနော်လက်ရှိဒီအမှုဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှစုံစမ်းစစ်ဆေးပြီးတော့မှတကယ်တရားခံပေါ်ပေါက်လာအောင်ဗောနော်အမှန်တရားရရှိအောင်လှုံ့ဆော်ပေးစီချင်တယ်ဗောနော်ဒီကအပိုင်းနဲ့ပိုင်းမှာ
ပြီးခဲ့တဲ့ဇွန်လ25ရက်နေ့တုန်းကမြန်မာတပ်မတော်စစ်ကြောင်းကနေမိုင်းရော်ဒေသမန်ကစ်နဲ့မန်တပ်ကြီးရွာသားတွေကိုဖမ်းဆီးခဲ့ပြီးနောက်ပိုင်းရွာသား9ဦးတိတ်ဆုံမှုတွေဖြစ်ပေါ်လာခဲ့ပါတယ်။စစ်တပ်ပိုင်းမြဝတီသတင်းစာကတော့တာဟာ TNLD နဲ့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီး TNLD တပ်ဖွဲ့တွေရဲ့အလောင်းဖြစ်တယ်လို့တရားဝင်ဖော်ပြခဲ့ပါတယ်။ဒါပေမဲ့ဇူလိုင်လ3ရက်နေ့တုန်းကလာရှိုးကြီးလက်ဒေသခံ9ဦးတိတ်ဆုံခဲ့တဲ့အခင်းဖြစ်ပွားရနေရာကိုလာရှိုးခြေဆိုင်အရှေ့မြောက်ပိုင်းတိုင်းစစ်သနာချုပ်ဒုတိယတိုင်းမှုကနေကြံရစ်သူမိသားစုတွေကိုတွားရောက်တွေ့ဆုံခဲ့ပြီးထောက်ပချင်းငွေပြင်တမရုံအနေနဲ့အလားတူဒီလူမျိုးမကျူးလွန်မိအောင်ထိန်းသိမ်းပေးပါမယ်လို့ဒေသခံတွေကိုကတိပေးခဲ့တဲ့အကြောင်းမိုင်းမျိုးအောင်ကဆက်ပြောပါတယ
်သူကအမှန်တိတ်ဆုံတဲ့မိသားစုတွေနဲ့တွေ့ဆုံပြီးတော့မှသမီးသားစုကိုတက်ငွေတုံးသိမ်းပေးခဲ့တယ်ဒါကရောင်းချင်းအနေနဲ့ပေးတာမဟုတ်ဘူးကိုကြီးတဲ့ပုံမျိုးနဲ့ပေးတာပေါ့နော်အဲ့ဒါနောက်တစ်ခုကလည်းသူကိုယ်တိုင်ကလည်းဝန်ထမ်းခဲ့တယ်ပေါ့နော်။ဒါကသူတို့ရဲ့တမရတော်ကသူတို့ကျူးလွန်သွားတာကိုနောက်တစ်ခါသူတို့မဖြစ်အောင်ကျွန်တော်တို့ကထိန်းသိမ်းပေးပါမယ်ဆိုမှသူအဲ့လိုမျိုးပြောခဲ့တယ်ကြာ
။တမရပိုင်းမြဝတီသတင်းစာမှာဖော်ပြချက်နဲ့လက်တွေ့မြေပြင်သတင်းအနေထားကွဲလွဲမှုတွေကြောင့်အရှေ့မြောက်ပိုင်းစစ်သည်နာချုပ်ဒုတိယတိုင်းမှုကနေကွင်းစင်လိလာခဲ့တယ်လို့မိုင်းမျိုးအောင်ကဆက်ပြောပါတယ်။
အဲ့ဒီတော့ဒီမှာထွက်သွားတဲ့ဟာကအထက်ကနေမှတခါလေသတင်းထုတ်ပြန်ဖို့ဒါသူတို့မဟုတ်ကြအောင်အဲ့လိုမျိုးနဲ့ပဲသတင်းထုတ်ပြန်ဖို့ပေါ့နော်။ အဲ့နဲ့တကယ်သူကွင်းချင်းမှလိုက်နေနေသုံးသက်ကြည့်တဲ့အချိန်မှာဒီကခံတဲ့ကိုယ်တိုင်ကဒါသူတို့ဖြစ်တဲ့ဆက်ကြောင်းမှာဘာမှငင်းစရာမရှိဘူးဖြစ်နေတာပေါ့နော်ပြင်းတဲ့သူကတိုက်ပွဲဖြစ်တယ်လို့ပြောပေမဲ့လည်းဒီကခံတဲ့ကိုယ်တိုင်အဲ့မှာဘယ်သူပဲမေးမေးအနောက်တော့တိုက်ပွဲစရာမရှိဘူးပေါ့နော်အဲ့ဒါကြောင့်မလို့ပဲသူတို့ကအဲ့လိုငင်းခံလိုက်တာပေါ့နော်အဲ့လို
ဘုံစားတိမှတန်ရာရသူတို့ချို့ကိုလည်းလာရှုမျိုးပေါ်စေဝါကုသခွေရရှိဖို့အတွက်ဒုတိယတိုင်းမှုကလည်းညွှန်ကြားချက်ပေးခဲ့တယ်လို့ဆိုပါတယ်အလားတူဆွန်လ25ရက်နေ့တုန်းကတေရခန်ဦးတေဆုံမှုနဲ့ပတ်သက်ပြီးတော့ကာယကံရှင်မိသားစုတွေကနေအရေးယူပေးဖို့အမှုဖွဲ့ထားတယ်လို့ကုညီပေးသူအမျိုးသားလွှတ်တော်ကိုယ်စားလှယ်စိုင်းဝမ်လျံကပြောပါတယ်
ဆိုင်ကြီးကနေကြက်ပတ်လိုက်တယ်ဆိုရင်မရောက်ကအစားပဲတတိပြန်ပါမှမသိကြပါဘူးအခုတော့အဲ့ဒီဒီနိုင်ကျော်အုပ်စုနှစ်မျိုးဆိုတော့ရွာကရတာဖြစ်နေတယ်ဆိုပြီးတော့ဒီကြည့်နေတဲ့တကွာပြည်မပါဘူးရောက်လာတာပေါ့လေကျွန်တော်တို့ကြည့်တယ်အဲ့ဒါနဲ့ကျွန်တော်လည်းဆိုင်ရရဲ့စကားတွေပြောသွားပြီးတော့မနေ့ကတော့ဆိုင်ရနေ့နေရဲ့ဆမ်းမူအနေနဲ့သင်ပေါ့နော်အမှုရှင်သေးထားပါတယ်ကျွန်တော်
တေဆုံးသူဆိုင်ကြီးသမားတွေရဲ့မိဘလို့ယူဆရတဲ့လာရှုမျိုးနိုင်ယုံကြည်ရွာအုပ်စုဤနိုင်ကြည်ရွာသားတွေကနေလာရှုရဲစခန်းမှာမနေ့ကအမှုဖွဲ့တန်ရခဲ့တယ်လို့လဲစိုင်းဝမ်လျံကဆိုပါတယ်အခုလိုတန်ရဖြစ်ပေါ်လူကနူးတေဆုံးမှုနဲ့ပတ်သက်လို့မြန်မာနိုင်ငံမျိုးရာလူခွေးရေးကော်မရှင်အနေနဲ့တရင်ချက်လက်စုဆောင်နေစေဖြစ်တယ်လို့စုံစမ်းစစ်ဆေးဖို့အတွက်ကော်မစီစည်းဝေးဆုံးဖြတ်ချက်ရယူအောင်မယ်လို့ကော်မရှင်ဖွဲ့ဝင်တွေကပြောပါတယ်လက်ရှိရှမ်းပြည်နယ်ဘက်မှာဆိုရင်တောင်ပလောင်တပ်ဖွဲ့ TNL နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSA တို့ကြားတိုက်ပွဲဖြစ်ပွားနေစေလည်းဖြစ်ပါတယ်။မနေ့ကကြောင်မဲမြို့နယ်နဲ့မန်တုံမြို့နယ်ဘက်မှာတိုက်ပွဲ300ရာဖြစ်ပွားခဲ့တယ်လို့ TNL ပြန်ကြားရေးတာဝန်ခံဘူကြီးတာအိုက်ကျော်ကဆိုပါတယ
်။မနေ့က9ခွဲလောက်ကနေ9ခွဲအထိကကြောင်မဲမြို့နယ်မန်တုံမြို့နယ်ခွဲရတဲ့အချိန်ကကြီးရွာဒီမှာကြီးဖြစ်တယ်။မန်တုံမြို့နယ်ကမမှန်ကြီးရွာမှာတဲ့ကြတော့ည6နာရီကနေ7နာရီထိနောက်တစ်နေရာကတော့မန္တလေးနဲ့တရားပဲအရင်ကြည့်ရမယ်ဟိုနာကြည့်ရကြမှာ8နာရီခွဲတော့နေ7နာရီည6နာရီခွဲထိတော့တိုးနေရဖြစ်တာပေါ့ဘယ်မှာတော့ဒီနေ့ဘယ်ကတော့လူဦးကျဆုံးတော့ဘုနာအဲ့ဘက်ကတော့ဒီအလောင်းပေးတာကူလောင်းပေးတယ်ဒီသူတို့ကလည်းနည်းနည်းခုနှစ်လက်အလုံးဘုနာတိတ်ကြည့်ရမယ
်ဒီလိုဖြစ်တဲ့တိုက်ပွဲမှာနှစ်ဖက်စီကားကြဆုံးမှုတွေရှိနေပြီမဲ့တိကျအတိမပြုတ်နိုင်သေးပါဘူးဒီရပိုင်းနေမှာမြန်မာတပ်မတော်နဲ့ TNL တို့အကြားတိုက်ပွဲညင်တက်နေပေမဲ့ရှမ်းပြည်နယ်မုံကိုဒေသနဲ့ကချင်ပြည်နယ် KIU လိုင်စာဌာနချုပ်ဘက်မှာတော့ကချင်လွတ်လပ်ရေးဖွဲ့နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေဆဲလည်းဖြစ်ပါတယ်။နိုင်ငံတော်အတိုင်းအခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်လှုပ်ဆောင်သွားမဲ့တစ်စစ်တရားစုပင်လုံညီလာခံမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့အစ်စ်တိုင်းမှာပါဝင်နိုင်ဖို့နှစ်ဖက်တွေ့ဆုံဆွေးနွေးနေချိန်မှာအခုလိုတိုက်ပွဲတွေမညင်တက်သေးတဲ့အခြေအနေကြောင့်ညီလာခံကျင်းပမဲ့အနှစ်သာရပြည့်ဝင်းသွားနိုင်တယ်လို့တိုက်ပွဲဖြစ်ပွားနေမှုနဲ့တူလူမျိုးရေးပဋိပက္ခနဲ့လူခုရေးချိုးဖောက်မှုခံရတဲ့ဖြစ်စဉ်တွေရှိလာမှာကိုလည်းတိုင်းရင်းသားရပ်ဘက်လူမှုဖွဲ့စည်းတွေကနေစိုးရိမ်နေကြပါတယ်ခင်ဗျာ
အလုံးကန်ရှာပါတာကြောင့်ဝင်ဝေမလုံးမငှနဲ့လူမှုဒုက္ခတွေခံစားနေရတဲ့မြန်မာနိုင်ငံမှာအလုံးကန်ခွန့်လန်းသစ်တွေလက်တွေဖန်တီးနိုင်မဲ့ဤလန်းတွေများရှိနိုင်ပါသလားပြည်ပရင်းနှီးမြှုပ်နှံမှုတွေကအခရာကြပါသလားပြည်တွင်းရင်းနှီးမြှုပ်နှံမှုတွေကရောအလုံးကန်သစ်တွေမဖန်တီးနိုင်တော့ပါဘူးလားအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ်တိုင်ပါဝင်ပြီးတော့မဆွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ် VOA ရဲ့ဖုန်းနံပါတ်က12923812555လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။ပြီးခဲ့တဲ့ရက်သတင်းပတ်တွေအတွင်းမှာဘာသာရေးအဆောက်အုံတွေကိုလူအစုအဝေးနဲ့ဖျက်ဆီးခဲ့တဲ့ဖြစ်ရပ်နှစ်ခုနဲ့ပတ်သက်လို့လက်ရှိအစိုးရအနေနဲ့ထိထိရောက်ရောက်ကင်တွယ်ဖြေရှင်းပေးဖို့အရက်ဖက်လူအဖွဲ့အစည်း20လောက်ကတောင်းဆိုလိုက်ပါတယ်။ဇွန်လကုန်ပိုင်းကပဲခူးမြို့နယ်တရက်သမိန်ရွာမှာအစ္စလမ်ဘာသာဝင်တွေရဲ့ဘာသာရေးအဆောက်အုံတစ်ခုဖျက်ဆီးခံခဲ့ရသလိုဇူလိုင်လ1ရက်နေ့မှာလည်းကချင်ပြည်နယ်ဖားကတ်မြို့နယ်အတွင်းလုံခင်းကျေးရွာကဘလီဝစ်ပြူကျောင်းတစ်ခုမိရှို့ဖျက်ဆီးခံခဲ့ရတာပါ။မင်းမြတ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်သတင်းပေးပို့ထားပါတယ်ရှင်။
ပြီးခဲ့တဲ့ဇွန်လ23ရက်နေ့ကပဲခူးတိုင်းဒေသကြီးတရက်သမိန်ကျေးရွာမှာဗလီဝိပြူကျောင်းတစ်ခုဖျက်ဆီးခံခဲ့ရပြီးဒီလဇူလိုင်လ1ရက်နေ့မှာလည်းကချင်ပြည်နယ်ဖားကတ်မြို့နယ်တွင်ကလုံခင်းကျေးရွာမှာဗလီဝိပြူကျောင်းတစ်ခုမိရှို့ဖျက်ဆီးခံခဲ့ရပြီမလို့လက်ရှိအစိုးရအသစ်အနေနဲ့ထိထိရောက်ရောက်ကင်တွယ်နိုင်ခြင်းမရှိသေးဘူးလို့အရက်ဖက်လူအဖွဲ့အစည်းတွေကထုတ်ပြကြပါတယ်။ဒါကြောင့်လည်းအခုလိုဘာသာရေးအဆောက်အအုံဖျက်ဆီးခံရတဲ့ပတ်သက်လို့အစိုးရအနေနဲ့ပြက်ပြက်သားသားဖြေရှင်းပေးဖို့အရက်ဖက်လူအဖွဲ့အစည်းစကူကလက်မှတ်ထိုးတောင်းဆိုလိုက်ကြပါတယ်။ အစိုးရတဲ့အနေနဲ့ဘာသာပေါင်းစုံတန်းတူညီမျှရရှိအောင်ဥပဒေမူပေါင်းအတွင်းကနေဆောင်ရွက်တင်တယ်လို့ကချင်ငင်းချင်းကွင်ရက်ကမခွန်ချာကပြောပါတယ
်ဒီလိုမျိုးဘာသာရေးနဲ့ဆိုင်ရာမှာပဋိပက္ခဖြစ်ပွားတဲ့အခါမှာအမှန်တကယ်ဝင်ရောက်ဖြေရှင်းပေးရမှာဟာအစိုးရနဲ့သက်ဆိုင်ရာဝန်ကြီးဌာနဖြစ်ရပါမယ်ရှင့်အဲ့တော့အစိုးရလို့ပြောတဲ့အခါမှာဝူဝူမူဝါဒကောင်းကောင်းရှိရမယ်ပြီးအခြေခံဥပဒေကနေစတဲ့မူဒေတိုင်းမှာဒီဟာမျိုးကိုဘာသာတိုင်းကိုအကာအကွယ်ပေးထားဖို့လိုအပ်တယ်ရှင့်ပြီးတရားဥပဒေနဲ့ဤဥပဒေတွေမှာတိတိယောက်ယောက်ပြတ်တမ်းပြီးတော့မှအဲ့ဒါနဲ့ပတ်သက်ပြီးတရားဥပဒေစိုးမိုးမှုရှိအောင်လိုအပ်ပါတယ်ရှင့်အဲ့ဒါမျိုးတရားဥပဒေစိုးမိုးမှုကိုမလုပ်ထားတဲ့အခါမှာတန်တဲ့အဲတူတွေကဝင်ပြီးတော့မှတရားဥပဒေစိုးမိုးမှုကိုအစားထိုးတဲ့အခါပြဿနာဖြစ်လာပါတယ်ရှင့်အဲ့တော့ဒီလိုမျိုးကိစ္စမဖြစ်အောင်တော့ကျမတို့ဒီနိုင်ငံတော်အစိုးရကတိတိယယောက်တာဝန်ယူပေးဖို့လိုအပ်ပါတယ်ရှင
့်ဟုတ်ကဲ့ခ
င်ဗျာဒီစီစဲဥပဒေမူပေါင်းအတိုင်းမှာအလုံးကိုတန်းတူညီမျှစီရင်ရမှာပါရှင့
်ပဲခူးတိုင်းဒေသတွင်းကတရဲသမိန်ကျွရနဲ့ကချင်ပြည်နယ်လုံခင်းကျွရတို့ကဖြစ်ရတဲ့ခုကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံတွင်းဘာသာရေးတင်းမာမှုတွေရှိနေတယ်ဆိုတာကိုထင်ဟပ်ပေါ်လွင်စေတယ်လို့အရက်ဖက်လူအဖွဲ့အစည်းတွေကရှုမြင်ကြပါတယ်အစိုးရတဲ့အနေနဲ့လက်ရှိအချိန်ထိဒီဖြစ်စဉ်တွေမှာကျူးလွန်သူတွေကိုထိရောက်စွာစုံစမ်းမေးမြန်းခြင်းဒါမှမဟုတ်တရားစွဲဆိုခြင်းမပြုသေးပါဘူးပုဂိုလ်တိုင်းဝင်ကြီးချုပ်ဦးဝင်းသိန်းကတော့ကျူးလွန်သူတွေကိုအေးအေးယူဆောင်ရွက်မယ်ဆိုရင်ဒီချင်းတွေဟာပုံမိုဆိုးဝါးလာနိုင်တယ်လို့မြန်မာတိုင်းသတင်းချာနယ်ကိုပြောဆိုထားပါတယ်။ဘာသာရေးနဲ့ပတ်သက်တဲ့အခုလိုကိစ္စရပ်တွေကိုမှန်ကန်စွာဖြေရှင်းပေးနိုင်ခြင်းမရှိသေးဘူးဆိုရင်တော့အလားတူပြဿနာတွေဇက်တိုက်ဆိုသလိုဖြစ်ပွားလာနိုင်ကြောင်းမခွင့်ချာကပြောပါတယ်
။ဒါကချင်းပြည်နယ်မှာဖြစ်တဲ့ကိစ္စဆိုကျမတို့အားလုံးကချင်းပြည်နယ်ကလူအားလုံးအတွက်အင်မတန်မှဆိုးရိမ်ပါတယ်။ဘာဖြစ်လို့လဲဆိုတိုက်ပွဲကြောင့်မို့လို့ခြေကုံလက်ပန်းကျနေတဲ့နေရာမှာဒါဟာဘာသာရေးပဋိပက္ခအနေနဲ့ပထမဦးဆုံးဝင်လာတာဖြစ်တဲ့ချင်းနေရာမှာဒီလိုပဲဖြည့်ရှင်းမှုမရှိဘူးဆိုရင်နောက်နေရာမှာလည်းအလားတူပုံစံမျိုးပြီးလို့ရှင်စင်တူရုံးမပုံစံမျိုးများစွာဖြစ်နိုင်ပါသေးတယ်။ဒီအခောက်တိုင်းအခောက်တိုင်းမှာအင်အားကြီးတဲ့အဖွဲ့ကိုအင်အားငယ်တဲ့အဖွဲ့ကအလျှော့ပေးရတယ်ဆိုတဲ့အခါမှာမလိုလားတော့အခြားတော့အကြမ်းဖက်မှုတွေပြန်ပေါ်လာမှလည်းဆိုရင်ပါလေချက်
။ online ဆက်မျက်နှာတွေပေါ်မှာဘာသာရေးအစွန်းရောက်သူတချို့ရဲ့ပြောဆိုရေးသားချက်တွေကြောင့်တရက်သမိန်ကျွရရုံးကဗလီအဆောက်အုံကိုဖျက်ဆီးခံခဲ့ရပြီးဘာသာရေးစာတင်ကြောင်းနဲ့မွတ်စလင်ပိုင်းအိမ်အဆောက်အုံတလုံးတို့နဲ့မွတ်စလင်တင်ကြိုင်းတို့ဖျက်ဆီးသွားခဲ့ပါတယ်။ဒါအပြင်အရင်ဆိုးရလက်ထံမှာလည်းဘာသာရေးကိုအကြောင်းပြုပြီးဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်အတိုင်းဝိုင်းကြားအထက်ကယုံနေမန္တလေးမြို့နဲ့မိထီလာမြို့တို့မှာဖြစ်ပွားခဲ့ပူးပါရယ်။ဒါကြောင့်လေ45 Rights Burma Campaign UK Equality Myanmar Orchestration Youth Network စတဲ့ပြည်တွင်းကနိုင်ငံတကာအရက်ဖက်လူအဖွဲ့အစည်းစက္ကူကဘာသာရေးဆောက်အုံတွေဖြည့်ဆည်းခံရရင်းနဲ့ပတ်သက်လို့ထိထိရောက်ရောက်ကန့်တွဲဖြစ်ရှင်းပေးဖို့အစိုးရတစ်ကိုတောင်းဆိုခဲ့ကြတာလည်းဖြစ်ပါရယ်ခင်ဗျာ။
ကိုထက်အောင်စုံစမ်းတင်ပြခဲ့တာပါရှင်။အခုကျမတို့အတန်းလွှင့်နေတဲ့ Radio အစီအစဉ်ပြပချင်း Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့တိုက်ရိုက်လေလံဆွေးနွေးကအစီအစဉ်ရှိနေသေးတာမလို့ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်သေးတယ်ဆိုတာအသိပေးပါရရှင်။အခုညနေပိုင်းအစီအစဉ်စုံသက်ခင်မှာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမရှင်။
ဆော်ရီအရေးပြနေငယ်မှာလူလေးဦးသေဆုံးပြီး၅ဦးထိခဲ့တံရရခဲ့တဲ့မွတ်စလင်တွေထွတ်မြတ်ထားရမဒီနာမြို့ကတိုက်ခိုက်မှုပါဝင်နေရာတော်တော်များများမှာတင်းလာနေတဲ့အထက်ကံပုံခွက်တိုက်ခိုက်မှုတွေကြုံခဲ့ပါတယ်။မဒီနာမြို့ကပောက်ကွဲမှုကတော့အစ္စလမ်ဘာသာဝင်တွေကိုးကွယ်တဲ့တမန်တော်မူဟာမက်ကိုမြို့နယ်ရဲ့ဗလီရဲ့အပြင်ဘက်စစ်ဆေးရေးဂိတ်အနီးမှာဖြစ်ပွားခဲ့တာပါ။ဆော်ရီအရေးပြအရှိပိုင်းမှာရှိတဲ့ကတ်တက်မြို့ကရှီယာဗလီတစ်ခုမှာဖြစ်ခဲ့တဲ့အထက်ကံပုံခွက်တိုက်ခိုက်မှုကိုလည်းအာဏာပိုင်တွေစုံစမ်းစစ်ဆေးနေပါတယ်။ဒီနိုင်ငံရဲ့အငယ်ဆုံးခရိုင်နေတဲ့ကတစ်ခုဖြစ်တဲ့ဗက်ကဲမျိုးဟာလူကြီးအများဆုံးရှိပြီးတော့လက်နက်ကန်ချမ်းဖတ်မှုတွေသူတို့တန်ရုံဖိကွက်တွေကြောင့်လူသေးပြောက်အများဆုံးဖြစ်တဲ့နေရာလဲတစ်ခုဖြစ်နေပါတယ်။ကုလသမဂ္ဂစီးရင်နေရယူနိုက်တက်ကမှာပြီးခဲ့တဲ့လတဲ့တည်ဆုံးသူရေသား382ယောက်ရှိတဲ့အထက်မှာ236ယောက်ဟာဗက်ကဲမျိုးမှာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကအသေးခံဘုံခွဲသူတယောက်ကြောင့်ဗကရမြို့မှာကားပေါင်းထောင်ပေါက်ခွဲခဲ့တဲ့အရာကနေလူပေါင်း185ယောက်ထက်မနည်းသေဆုံးခဲ့ပြီး200လောက်တန်ရာရခဲ့တဲ့အတွက်လဲဒီလအတွင်းသေဆုံးမှုနှုန်းကပိုများလာလို့ရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကအစစ်မြေစားသောက်ဆိုင်တစ်ခုမှာဆွေးရသမားတွေတပ်ဖြတ်တာခံခဲ့ရတဲ့ဂျပန်နိုင်ငံသား9ယောက်ရဲ့အလောင်းတွေနေရပြောင်းရောက်လာချိန်မှာပဲဂျပန်နိုင်ငံသားဝင်ကြီးကသူ့အနေနဲ့အကြီးကျယ်ဝမ်းနည်းမိတယ်လို့အမျက်ဒေါသထွက်မိတဲ့အကြောင်းဒီကနေ့ပဲပြောဆိုလိုက်ပါတယ်။ဒီကံမျိုးတော့မှစင်နေကသေဆုံးသွားတဲ့ရဲတပ်ဖွဲ့ဝင်2ယောက်နဲ့တစားကန်20ရွေတဲ့ဂျပန်နိုင်ငံသားတွေလည်းပါဝင်ခဲ့ကြတာပါ။နေအောင်ကြီးဆွေးနွေးတော့အာကတိုင်းရင်ဂျူနိုဟာကီလိုမီတာတန်ပေါင်း2800ခီးကို9နှစ်ကြာသွားရောက်ပြီးနောက်အခုဂျူပီတာဂျူကိုစတင်လည်ပတ်နေပါပြီ
။အင်္ဂါနေ့ညနေပိုင်းရထားတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦး ပြသွားခဲ့တာဖြစ်ပါတယ်ဒီညနေစီစဉ်ထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဆူလီမန်တာရာဝါလီဖြစ်ပါတယ်အခုထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လင်းပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်နောက်2နာရီအကြာည9နာရီထုတ်လွှင့်တဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.